မေရိကန်ထက်လွှတ်တော်မက်ဂျွန်ကယ်ရီကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်ဖို့အထက်လွှတ်တော်ကနေ96မဲ3မဲနဲ့အတည်ပြုလိုက်ပါပြီ။ဒီထက်လွှတ်တော်မက်ဂျွန်ကယ်ရီနိုင်ငံခြားရေးဝန်ကြီးဖြစ်လာမယ်ဆိုရင်မြန်မာနိုင်ငံရေးအပေါ်မှာအမေရိကန်မူဝါဒတည်ရမှုတွေဘယ်လိုရှိလာနိုင်ပါသလဲ။ကိုသားညူကပြောပြပါမယ်ရှင်။
သမ္မတဥပမာကနေပြီးတော့နိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့အမည်စင်းတင်သွင်းထားတဲ့အထက်လွှတ်တော်အမတ်ဂျွန်ကယ်ရီကိုမနေ့တုန်းကဒီအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကနေပြီးတော့တည်ပြုပေးလိုက်ပါတယ်။မစ္စတာကယ်ရီဟာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်တဲ့2004ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့သူပါ။အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့နှစ်တန်ကြာတောင်းယူခဲ့တဲ့မစ္စတာကယ်ရီဟာအမေရိကန်ပြည်ထောင်စုရဲ့ဒီနိုင်ငံခြားဆက်ဆံရေးနဲ့နိုင်ငံခြားရေးဆိုင်ရာမူဝါဒတွေချမှတ်တဲ့နေရာမှာအတွေ့အကြုံရှိပြီးသားလို့သတ်မှတ်နိုင်ပါတယ်။မစ္စတာကယ်ရီဟာရှစ်တောင်အရှရေးရာကိစ္စရပ်တွေမှာလည်းအထူးပဲစိတ်ဝင်စားသူဖြစ်တဲ့ဆိုပြီးတော့လူသိများပါတယ်။ဒါ့အပြင်မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းဟိုးရင်ကလေးကအထက်လွှတ်တော်ဆုံးဖြတ်ချက်မူဝါဒတွေကိုဥဆောင်ပြင်ဆင်ရေးဆွဲခဲ့တဲ့သူဖြစ်တာကြောင့်မလို့သူနိုင်ငံကြီးဝင်ကြီးဖြစ်လာတာဟာမြန်မာနိုင်ငံအတွက်ကောင်းမွန်တဲ့လက္ခဏာဖြစ်တယ်လို့ယူဆတဲ့အကြောင်းအရင်မြန်မာနိုင်ငံအမေရိကန်တန်ယုံယာယီတောင်ငံဆောင်ရွက်ခဲ့တဲ့ Priscilla Club ကဗီဒီယိုကိုတုံးသက်ပြောပြပါတယ
်။ Oh, I think it's probably good for Burma because he's taken a very strong interest in Burma for many years now. In fact, he came to visit when I was chargé.
မြန်မာပြည်အတွက်ကောင်းမယ်လို့ထင်ပါတယ်။သူဟာမြန်မာနိုင်ငံနဲ့ပတ်သက်လို့နှစ်တော်ကြာကလေးကအတော်လေးစိတ်ဝင်စားမှုရှိခဲ့သူပါ။မြန်မာပြည်မှာကျွန်မတန်ယုံတာဝန်ခံလုပ်စဉ်ကအထက်လွှတ်တော်အမတ်ဖြစ်နေသူလာရောက်ခဲ့ဘူးပါတယ်။အဲ့ဒီအချိန်ကလေးကသူ့မူဝါဒကအတူတူပါပဲ။အမေရိကန်အထက်လွှတ်တော်မှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးဆုံးဖြတ်မှုတွေမှာသူဟာအဓိကပါဝင်ပတ်သက်သူတဦးဖြစ်ပါတယ်။
သူဖြစ်တော့ Mr. Kerry ဟာထိစပ်ဆက်ဆိုင်မူဝါဒတွေကိုပုံဖော်သူလူလားသူဖြစ်တဲ့အများကသိကြပါတယ်။ဒါကြောင့်လည်းပဲမြန်မာနိုင်ငံနဲ့အမေရိကန်ဆက်ဆိုင်ရေးပိုင်းလက်ရှိနေထိုင်ရ Mr. Kerry ရဲ့ရည်တည်မှုနဲ့ကိုက်ညီတယ်ဆိုပြီးတော့တွက်ဆကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံဟာအမေရိကန်အတွက်ရှစ်တောင်အရှဒေသရဲ့ဦးစားပေးနိုင်ငံတစ်နိုင်ငံဖြစ်လာတာကြောင့်သူနိုင်ငံကြီးဝင်ကြီးဖြစ်လို့တိတ်မကြခင်မှာပဲမြန်မာနိုင်ငံကိုလည်းတွားရောက်ဖွယ်ရှိနိုင်တယ်ဆိုပြီးတော့ Priscilla Club ကတွက်ဆပါတယ
်။ Oh, I think he'll be there.sooner rather than later because it's no longer a back burner issue for the United States.
Yes.
မြန်မာနိုင်ငံကိုတိတ်မကြခင်သူသွားလိမ့်မယ်ထင်တယ်။မြန်မာပြည်ဟာအမေရိကန်ပြည်ထောင်စုကဘေးဖယ်ထားတဲ့နိုင်ငံမဟုတ်တော့ပါဘူး။အသွင်ကူးပြောင်းရေးလုပ်နေတဲ့အချိန်မှာအမေရိကန်ရဲ့ယင်းနီးမြုပ်နှံမှုတွေကအတော်များများရှိနေပါပြီ။ဒီအသွင်ကူးပြောင်းရေးလုပ်ငန်းကြီးအောင်မြင်ဖို့ကိစ္စဟာအမေရိကန်အထက်လည်းအတော်လေးအရေးပါနေပါပြီ။
1990ခုနှစ်ပောင်းဝင်းတုန်းကဗီယက်နမ်နဲ့အမေရိကန်ပြည်ထောင်စုတို့ဆက်ဆံရေးပြန်လည်နှွေးထွေးလာအောင်လုပ်တဲ့အထက်မှာအထက်လွှတ်တော်ထဲမှာဒီအထက်လွှတ်တော်မတ်ကယ်ရီနဲ့အထက်လွှတ်တော်မတ်မက်ကင်းတို့ကအဓိကကြားတယ်လို့ဒီ Priscilla Club ကသုံးသပ်ပြောပြပါရယ်မစ္စတာကယ်ရီဟာအထက်လွှတ်တော်အမတ်ဖြစ်နေ28နှစ်ကြာခဲ့ပြီးတော့နိုင်ငံခြားဆက်ဆံရေးကော်မတီမှာတာဝန်ယူခဲ့ပါရယ်ပြီးခဲ့တဲ့6နှစ်အတွင်းမှာတော့အဲ့ဒီကော်မတီရဲ့ဥက္ကဋ္ဌဖြစ်နေတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါရယ်ခင်ဗျာ
အထက်လွှတ်တော်မဲ့ဂျွန်ကယ်ရီကိုဒီနိုင်ငံခြားရေးဝန်ကြီးတဲ့အဖြစ်နဲ့သမ္မတရဲ့အဆိုကိုတော့ကျမတို့ကသတင်းမကျင်ညာခင်မကြခင်အချိန်ပိုင်းအတွင်းကပဲအထက်လွှတ်တော်တရက်လုံးကနေမဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ်။ထောက်ခံမဲ93မဲကန့်ကွက်မဲ3မဲနဲ့အတည်ပြုလိုက်တာပါ။မစ္စတာကယ်ရီဟာနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ဖို့မကြခင်မှာအထက်လွှတ်တော်အမတ်နေရာကနေပြီးတော့နှုတ်ထွက်ရမှာဖြစ်ပါတယ်ရှင်။